စကိုင်းတိုင်းတရင်းမြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားပဋိပက္ခဖြစ်ရာကရဲနှုတ်တေဆုံးသွားတဲ့အတွက်ကျူးလွန်သူတွေလို့တန်တရားရှိတဲ့ကြေးရွာတွေကိုစစ်တပ်အင်အားနဲ့လာရောက်ဝိုင်းထားပြီးအထူးသဖြင့်တီတော်ကြေးရွာကိုစစ်တပ်ကဝင်ရောက်ပစ်ခတ်လူရဲချင်းချောင်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောတဲ့အကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါရဲ့ရှင်
။စကိုင်းတိုင်းရှိဖို့ကြိုင်တရင်းမြို့ပေါ်မှာအနည်းဝန်းကျင်ကြေးရွာအုပ်စုခုနှစ်စုကစစ်အာဏာသိမ်းစတင်ဆန္ဒပြသူတွေကြာသပတေးနေ့ကဆန္ဒပြပြီးကြေးရွာကိုအပြန်ထုတ်ထမ်းသောရွာအနီးမှာပြိပကဖြစ်ပေါ်ရာကရဲတပ်ဖွဲ့ဝင်အုပ်တည်ဆုံးပြီးရဲစခန်းတာဝန်ခံအရာရှိကတော့ဒဏ်ရာပြင်းထန်တဲ့အတွက်စေကူတမှုခံယူနေရကြောင်းစစ်ကောင်စီကထိန်းချုပ်ထားတဲ့ MRTV သတင်းမှာအခုလိုကြေညာခဲ့ပါတယ
်။ဒေါက်တာရဲတပ်ဝင်တဲ့အုပ်မှာဒဏ်ရာပြင်းတဲ့ဆိုရာရှိကနေရာမှာပြေဆုံးခဲ့ပြီးစခန်းတာဝန်ခံအရာရှိမှာဓာတ်ဒဏ်ရာခုနှစ်ချက်ကျင်းနေကြရရှိခဲ့ပြီးဒေသခံတပ်မတော်စေယုံတို့ပို့ဆောင်ကူတာပေးနေရှိနေပါတယ်
။တကယ်တော့ရုပ်ပေါ်ကနေဆန္ဒပြပြီးပြန်လာသူတွေကိုတင်ဆောင်လာတဲ့ကားနဲ့ရဲကားတို့ချိန်မညာကအချင်းများပြီးဆန္ဒပြလူလူကရဲတပ်ဖွဲ့ဝင်တွေကိုဓာတ်နဲ့ဝင်ခုတ်တဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့တာလို့အမည်မဖော်လူတဲ့မျက်မြင်တူကဗီဒီယိုကိုပြောပါတယ်
။ကျွန်တော်တို့ဒီပိုင်းမှာဆန္ဒပြပြန်လာရတယ်။အဲဒီရဲကားကတော့နိုင်လာရတယ်တော်လာလာပြီးတော့သူကရေကကြောက်ဖို့ခုမနဲ့တည်းကျွန်တော်ကလည်းရှောင်ပြီးအဲ့မှာလမ်းကကျွန်တော်ကလည်းနည်းနည်းကြီးသွားတယ်ပေါ့အဲ့မှာကျွန်တော်စမ်းပြလို့လည်းပါပေါ်လာပါလို့ပေါ်တဲ့အချိန်မှဒီရဲတပ်ကလည်းတနည်းနည်းထုတ်ပြန်ပြစ်လိုက်တယ်ပေါ့နော်ပြစ်တဲ့အချိန်မှာအကားပေါ်မှာလည်းကြည့်ကြည့်ရတော့ရှိပြီးတော့အဲ့ကျင်းကိုကားရမခွက်တယ်ပေါ့အဲ့မှာနေရာကတော့ကျသွားတယ်ကျဆရာကျောက်ကတော့ကျသွားတယ်ပေါ့အဲ့မှာကျွန်တော်ကပြန်လာပြန်လာတယ်ပေါ့နော်အဲ့တော့ကပြန်လာတယ်ဒီနေ့တော့နာကြောင်းလေးနိုင်တော့ဒီစက်က6ဖြစ်တော့เนาะ6ဖြစ်မှာအချက်ကားတစ်ခုနဲ့စက်တာရော6ဖြစ်လာပါတယ်เนาะအဲ့မှာကြည့်ရရင်ဝင်လာပြီးတော့ဆက်လာနေတော့ပေါ့ဒီကနေ့လည်းဆက်ရှိသွားတယ်တားရယ်ဆက်ရှိသွားတယ်အဲ့ဒီလည်းတကယ်လို့ပြတယ်ဘယ်လိုလဲထောင်ပေါ်လေးကဟိုအတိရှိပြတယ်လို့ဆိုတော့စက်ကတည်းကဆိုတယ်လူတော့ကြည့်မတော့ဘူးเนาะပြီးအဲ့ဒါအဲ့မှာရှိတဲ့ဆိုင်ကလည်းထပ်ပါတယ်ဒီကြောင်ရဲ့တိုင်းခဏကြိုက်တိုင်းပါဆိုဆက်ချူတယ်နော်ပြည့်စုံကြတယ်မရှိရင်သူ၆ဦးနဲ့ဖန်ပါတယ်နော်တကယ်လို့ဆက်ကိုဖန်တယ်ကိုယ်လူငယ်လေးနဲ့လူကြီးများနဲ့ပေါ့ဆက်ကိုဖန်ပါတယ
်အခုလိုတေရောကြီးရွာကန်တချို့အဖမ်းဆီးခံရတာကိုပြန်လည်လွတ်ပေးဖို့အတွက်တပင်းမျိုးပေါ်ကပြည်သူတွေရောအခြားနီးဝန်းကျင်ကြီးရွာကပြည်သူတွေပါစစ်ကားရင်နောက်ခြေရာခံလိုက်ခဲ့ပေမဲ့အဆက်ပြတ်သွားခဲ့တယ်လို့တပင်းမျိုးကန်တူက VOA ကိုပြောပါတယ
်စစ်တပ်ကမဲတာတေတော့ကိုဝင်တယ်ဝင်ပြီးတော့တေတော့ရွာတွေကိုတနက်ဖောက်တယ်အဲ့ဒီမှာတေတော့ဆိုတာဗဟုထားပါတော့နော်လူကန်ဘက်ကလည်းပိတ်ထားတယ်ကျွန်တော်ဒီညောင်လာဘက်ကလည်းပိတ်ထားတယ်ပေါ့ဗျာဟိုဘက်ဒီဘက်ကျွန်တော်တို့လူလူကပိတ်တယ်စစ်တင်နေဂိုင်းနေနေကြီးနေတယ်ပေါ့ဗျာပိတ်ထားတယ်အဲ့ဒီမှာဒီတို့ကတပင်းဘက်ကနေရဲကားစစ်ကားအချုပ်ကားသွားတယ်အဲ့ဒီကနေလာပြီးတော့တေတော့ကိုဝင်ပြီးတော့တနက်တွေဖောက်တယ်ရွာတွေကလူခုနှစ်ယောက်ဆွဲသွားတယ်ဟိုညောင်လာနဲ့လူကန်နဲ့ကတေတော့ကိုရောက်နေတဲ့စစ်သားတွေကိုကျွန်တော်တို့ကဟုတ်ပါတယ်ပြိလိုက်တော့တို့ကား3စီးနဲ့ရေကား3စီးနဲ့ကမပြန်ပြန်လို့မရဘူးပေါ့ပြန်လို့မရတဲ့အချိန်မှာတက်ကူခေါ်လိုက်တဲ့စစ်ကားက9စီးနောက်ထပ်ရောက်လာတယ်ရောက်လာတော့အဲဒီကျွန်တော်တို့လာကန်9ဥပါသွားတယ်ကျွန်တော်တို့ကဘေးကနေစောင့်ပြီးတော့ရတဲ့နီးနဲ့လင့်ဝင်ဝင်လို့မယ်ဆိုတဲ့အချိန်မျိုးနဲ့ရန်သွားကြတာပေါ့ဗျာသူတို့ခေါ်သွားတယ်ကျွန်တော်တို့ကလိုက်ပြီးလူလို့မရတော့ဘူးပေါ့ဗျာအခုတော့ကျွန်တော်တို့ပြန်လာပြီပေါ့
လက်ရှိမှာတော့အခင်းဖြစ်ပေါ်ခဲ့တဲ့မူးစုံလန်းကြေးရွာဖြစ်တဲ့ဖုတ်ထန်းတော်တေတော်တရက်ကန်ညောင်လှကြေးရွာပပတ်လေးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေတပ်ဆွဲလာကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ